ကမ္ဘာငွေကြေးဝန်ဆောင်မှုအကြီးဆုံးကုမ္ပဏီကြီးဖြစ်တဲ့ Western Union ကမြန်မာစစ်တပ်ပိုင်မြောက်ဒီဘက်နဲ့ပူးတွဲလုပ်ကိုင်မှုရပ်ဆိုင်းလိုက်တာကို VOA မြန်မာပိုင်းကို Western Union ဘက်ကနေမနေ့ကအီးမေးလ်နဲ့တုံ့ပြန်အတည်ပြုပြောခဲ့ပါတယ်မြန်မာပါဝင်ပဋိပက္ခဖြစ်နေတဲ့အခြားနိုင်ငံတွေမှာကျန်းမာရေးဆောင်ရှောက်မှုအစအတော့စရဲ့အခြေခံလူအချက်တွေထောက်ပံ့ဖို့မိသားစုတွေကငွေကြေးလွှဲပြောင်းတာလူသားချင်းစာနာမှုအကူအညီပေးနေတဲ့အဖွဲ့အစည်းတွေအတွက်လိုအပ်တဲ့ငွေကြေးတွေရဖို့ငွေလွှဲပြောင်းတဲ့နေရာမှာ Western Union ရဲ့အခန်းကဏ္ဍဟာအလွန်အရေးပါတယ်လို့လည်းအဲ့ဒီ VOA ကိုတုံ့ပြန်တဲ့အီးမေးလ်မှာဖော်ပြထားပါတယ်။ဒါကြောင့်သူတို့ဒီ Western Union အနေနဲ့မြောက်ဒီဘန်နဲ့ဆက်ဆက်လုပ်ကိုင်မှုကိုပြန်ပြီးသုံးသပ်ပြီးတဲ့နောက်ရပ်ဆိုင်းဖို့ဆုံးဖြတ်လိုက်တာဖြစ်တယ်လို့ဖော်ပြထားပါတယ်။ဒါကြောင့်မြန်မာစစ်တပ်နဲ့ပတ်သက်နေတဲ့စီးပွားရေးလုပ်ငန်းတွေကိုရပ်ဆိုင်းဖို့နိုင်ငံတကာမှစီးရုံးလှုပ်ရှားနေတဲ့အဖွဲ့အစည်းလက်ဖြစ် Western Union ကိုနမဲပြတ်စီးရင်သွင်းပြီးဖိအားပေးခဲ့တဲ့အဖွဲ့အစည်းလက်ဖြစ်တဲ့ Britain အခြေစိုက် Burma Campaign UK ရဲ့အမှုဆောင်ညွှန်ကြားမှု Mark Farmana ကိုဆက်သွယ်မေးမြန်းရမှာသူကအခုလိုစပြောပါတယ်။
So we first put Western Union on our dirty list of companies that are helping to fund the military. ဒီမှာစကူဘန်နာရေးရပန်ပိုးပေးနေတဲ့
Western Union ကိုပထမဆုံးအဆင့်အနေနဲ့2018ခုနှစ်မှာ dirty list နာမည်ပြည့်စီးရင်တဲ့ကျွန်တော်တို့ထည့်သွင်းခဲ့ပါတယ်။ဒါပေမဲ့ပြီးခဲ့တဲ့2019ခုနှစ်နိုဝင်ဘာလမှာ Western Union ဘက်ကနေသူတို့မြောက်ဝတီဘန်နဲ့ပူးတွဲလုပ်ကိုင်မှုကိုပြန်သုံးသပ်ဖို့ဆုံးဖြတ်ချက်ချထားကြအောင်ကျွန်တော်တို့ကိုအီးမေးလ်နဲ့တုံ့ပြန်ခဲ့ပါတယ်။ကျွန်တော်တို့ကိုပို့တဲ့ email အတိုင်းပဲ Western Union ကိုတိုက်ရိုက်ဆက်သွယ်မေးမြန်းထားတဲ့သတင်းမီဒီယာတချို့ကလည်းသူတို့ကအဲ့ဒီအတိုင်းပဲတုံ့ပြန်ခဲ့ပါတယ်။ဒီသတင်းပအစောပိုင်းမှာတော့ Western Union ရဲ့ internet website မှာမြဝတီဘဏ်ကိုသူတို့ရဲ့ကိုယ်စားလှယ်စီးရင်ကနေဖျက်ထားတာတွေ့ရပါတယ်။နောက်ပြီးမြဝတီဘဏ်ရဲ့ internet website မှာလည်း Western Union နဲ့ပတ်သက်တဲ့စာမျက်နှာကိုကျွန်တော်တို့မတွေ့ရတော့ပါဘူး။ဒါနဲ့ကျွန်တော်တို့ Western Union ဘက်ကိုလှမ်းပြီးစုံစမ်းပါတယ်။မြဝတီဘဏ်နဲ့ပူးတွဲလုပ်ကိုင်မှုရဆိုင်လိုက်ပြီလားလို့တိုက်ရိုက်မေးပါတယ်။ကျွန်တော်တို့ကိုသူတို့ဘက်ကနေစာပိုက်တစ်ပိုက်ပါတဲ့အီးမေးလ်နဲ့တုံ့ပြန်ခဲ့ပါတယ်။အဲ့ဒီမှာသူတို့အနေနဲ့ပြန်ပြီးသုံးသပ်ပြီးတဲ့နောက်မှာမြဝတီဘဏ်နဲ့ပူးတွဲလုပ်ကိုင်မှုကိုအဆုံးသတ်ခဲ့တယ်လို့ဖော်ပြထားပါတယ်
။အခုလိုမြဝတီဘဏ်နဲ့ပူးတွဲလုပ်ကိုင်မှုကို Western Union ဘက်ကရပ်ဆိုင်းလိုက်တဲ့အတွက်မြန်မာပြည်ကသုံးစွဲသူတွေဘက်ကရောနင်းနာချက်တွေရှိနိုင်ပါသလားရှင့်။
The way Western Union works is they have what they call agents. So in every country that they operate in, they do a business deal with local banks, local companies.
Western Union အနေနဲ့သူတို့ဆက်ဆံလုပ်ကိုင်နေတဲ့နိုင်ငံတိုင်းမှာသူတို့ရဲ့ကိုယ်စားလှယ်တွေရှိပါတယ်။ပြည်တွင်းပုဂ္ဂလိကဘဏ်တွေ၊ကုမ္ပဏီတွေနဲ့စီးပွားရေးရာပူးတွဲလုပ်ကိုင်မှုတွေရှိပါတယ်။ငွေလဲဖို့စတိုးဆိုင်တွေ၊ဘဏ်တွေဒါမှမဟုတ်တခြားကုမ္ပဏီတွေနဲ့ Western Union ကဆက်ဆံလုပ်ကိုင်ပါတယ်။ဒါကြောင့်မြန်မာပြည်ထဲမှာ Western Union ကတဆင့်ငွေလွှဲနိုင်တဲ့နေရာတွေရာနဲ့ချီရှိပါတယ်။အဲ့ဒီထက်မှမြဝတီဘဏ်ကတခုတည်းပါအခုမြဝတီဘဏ်နဲ့ပူးတွဲလုပ်ကိုင်မှုကိုရပ်လိုက်ပြီးဆိုပေမဲ့မြန်မာနိုင်ငံကလူတွေအတွက် Western Union မြန်မာနိုင်ငံကလူတွေအတွက် Western Union ကနေတဆင့်ငွေလွှဲလို့ရနိုင်တဲ့နေရာတွေအများကြီးရှိနေတော့ပြဿနာမရှိပါဘူး။ Western Union အနေနဲ့မြန်မာနိုင်ငံမှာသူတို့ရဲ့လုပ်ငန်းတွေကိုရပ်လိုက်တာမဟုတ်ပါဘူး။မြန်မာစစ်တပ်နဲ့စီးပွားရေးရပတ်သက်မှုကိုပဲရပ်ဆိုင်းလိုက်တာဖြစ်ပါတယ
်။အခုလို Western Union ဘက်ကစစ်တပ်ပိုင်မြဝတီဘဏ်နဲ့ပူးတွဲလုပ်ကိုင်မှုကိုရပ်ဆိုင်းလိုက်တာနဲ့ပတ်သက်လို့အများပြည်သူသိအောင်ထုတ်ပြန်ကြေညာခြင်းမပြုတာဘာကြောင့်လို့မြင်ပါသလဲရှင့်။
Western Union obviously they are embarrassed. They have conducted a review and found that they should not have been in business with the Burmese military.
Western Union အနေနဲ့ဒါနဲ့ပတ်သက်လို့မျက်နှာပြက်စရာဖြစ်ရတာကတော့ထင်ရှားပါတယ်။သူတို့ပြန်ပြီးသုံးသပ်ကြည့်တဲ့အခါမှာမြန်မာစစ်တပ်ပိုင်နဲ့ဗန်နဲ့စီးပွားရေးအရာပူးပေါင်းလုပ်ကိုင်မှုမသင့်ဘူးဆိုတာသူတို့တွေ့ခဲ့ပါတယ်။ဒီလိုလုပ်ကိုင်ခဲ့တဲ့နေရာမှာသူတို့ရဲ့ကိုယ်ပိုင် policy ကိုစန့်ကျင်ခဲ့တာဖြစ်ပါတယ်။အဲ့ဒီအတွက် Western Union အနေနဲ့မျက်နှာပြက်စရာဖြစ်ရတယ်လို့ခက်ခဲတဲ့အခြေအနေလည်းဖြစ်ပါတယ်။နောက်ပြီးဘာမာကမ်ပိန်း UK ရိုညာရေးနိုင်ငံတကာလှုပ်ရှားမှုအဖွဲ့အစည်းတွေနဲ့တခြားအဖွဲ့တွေရဲ့ဖိအားပေးမှုကိုခံခဲ့ရတာဖြစ်ပါတယ်။ကျွန်တော်တို့1 1ဖိအားပေးတဲ့အတွက်ကျွန်တော်တို့အဖွဲ့ကိုတော့ Western Union ဘက်ကတရားဝင်တုံ့ပြန်ခဲ့တာဖြစ်ပေမဲ့ဒီတဲ့ပို့ပြီးအသေးစိတ်အချက်အလက်တွေကိုသူတို့ဘက်ကပြောပြခြင်းမမရပါဘူး။အခုလိုမြန်မာစစ်တပ်ရဲ့စီးပွားရေးရဆက်ဆံမှုကိုသူတို့ရပ်ဆိုင်းလိုက်တဲ့အတွက်သတင်းမီဒီယာတွေဘက်ကလိုက်လံမေးမြန်းရေးသားဖော်ပြမှုတွေဟာတရားနည်းလောက်ပဲကြာပြီးနောက်ပိုင်းမှာရပ်သွားလိမ့်မယ်လို့ Western Union ဘက်ကမျှော်လင့်ထားပုံရပါတယ်။ဒါပေမဲ့ဒီလိုကမ္ဘာမှာငွေပြောင်းငွေလဲလုပ်ငန်းကြီးအကြီးဆုံးကုမ္ပဏီကြီးဖြစ်တဲ့ Western Union ဘက်ကနေမြန်မာစစ်တပ်နဲ့ဆက်ဆံမှုကိုရပ်တန့်လိုက်တဲ့တုံ့ပြန်ဆောင်ရွက်မှုဟာအလွန်ကိုထိရောက်မှုရှိပါတယ်
။ Burma Campaign UK ရဲ့အမှုဆောင်ညွှန်ကြားရေးမှူး Mark Farmana ပါရှင်။ကျမတို့ဒီ Western Union ကနေ email နဲ့အကြောင်းပြန်ကြားချက်ကိုတော့အခုအတန်ထုတ်လွှင့်ချိန်မှာမှလက်ခံရရှိခဲ့တာဖြစ်ပါတယ်ရှင်။